မြန်မာပြည်သူရဲ့ငြိမ်းချမ်းစွာဆန္ဒပြမှုတွေကိုတကယ့်ကြီးအစ်စ်တွေနဲ့ဖြိုခွဲမှုဟာဘယ်တော့မှလက်ခံနိုင်စရာမရှိကြောင်းနဲ့မြန်မာစစ်တပ်အနေနဲ့အရက်သားတွေပေါ်မှာအကြမ်းဖက်ဖြိုခွဲမှုတွေချက်ချင်းရပ်တန့်ဖို့ဂျပန်အစိုးရကထပ်ပြီးပြင်းပြင်းထန်ထန်တိုက်တွန်းလိုက်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းကထပ်တလဲလဲတောင်းဆိုနေပေမဲ့စစ်တပ်နဲ့ရဲကဆန္ဒပြပြည်သူတွေအပေါ်မှာအကြမ်းဖက်ဖြိုခွဲမှုတွေဆက်ပြီးလုပ်နေတဲ့အတွက်မတ်လ29ရက်နေ့တရက်ထဲမှာတွင်တေဆုံးမှုအများဆုံးဖြစ်သွားခဲ့တာတွေ့ရပြီးဒီလောက်ရက်ကိုဂျပန်အစိုးရကပြင်းပြင်းထန်ထန်ရှုတ်ချကြောင်းဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမစ်ဆုမိုတဲဂျီကမတ်လ28ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ထိခိုက်ခံစားရသူတွေနဲ့မိသားစုတွေအတွက်လည်းအထူးဝမ်းနည်းရကြောင်းပြောပါတယ်။စစ်တပ်နဲ့ရဲတွေကအရက်သားတွေကိုပစ်ခတ်နှိမ်နှင်တာဖမ်းမိသူတွေကိုလူမဆန်စွာပြုတ်မှုတာအပြင်သတင်းမီဒီယာတွေအပေါ်မှာပြင်းပြင်းထန်ထန်ခြေမှုန်းတာတွေဟာဒီမိုကရေစီဟာအရေးပါကြောင်းမြန်မာစစ်တပ်ရဲ့တည်ဝင်ကြေညာထားတာနဲ့လုံးဝကွဲလွဲနေကြောင်းနဲ့စစ်တပ်ဆိုတာဟာပြည်သူတွေရဲ့အသက်အန္တရာယ်ကိုပြည်ပရန်ကနေအကာအကွယ်ပေးရမယ်အဖွဲ့အစည်းတစ်ခုဖြစ်တယ်ဆိုတာကိုမြန်မာစစ်ကောင်းဆောင်ကပြန်အမှတ်ရတဲ့နယ်လို့လဲသတိပေးပါတယ်။အရက်သားတွေပေါ်မှာအကြမ်းဖက်နေမှုတွေချက်ချင်းရပ်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့အပြင်မြန်မာနိုင်ငံမှာဒီမိုကရေစီနီးကျနိုင်ငံရေးစနစ်တည်းပြန်ပြီးရလာအောင်လုပ်ဖို့လဲတိုက်တွန်းတောင်းဆိုလိုက်ပါတယ်။